ဟုတ်ကဲ့ဆိုပန်အမေရိကန်က2014 2015ခုနှစ်မှာအတွက်ပေါ့လေဒီမပြည့်ပြည့်စုံသေးသောလွတ်လပ်ခြင်းဆိုတဲ့အစီရင်ခံစာထဲမှာတော့ဒီမြန်မာနိုင်ငံဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေဟာဒီခေတ်နောက်ပြန်ဆွဲသွားတယ်ပေါ့နော်ဒီကျဆင်းသွားတယ်ဆိုတဲ့အချက်တွေထောက်ပြထားတာတွေ့ရပါတယ်ဆိုတော့ဒီအချက်တွေနဲ့ပတ်သက်ပြီးတော့လက်ရှိမြန်မာနိုင်ငံအတွင်းဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့မတိရဘလို့များအရင်သုံးသက်ချင်ပါလဲရှင်ဟုတ်ကဲ့
အဲ့ဒီအစီအစဉ်ကလည်းမပါတဲ့ချက်တော်တော်များများကတော့လက်ရှိခြေနေကိုတကယ်ထိန်းဟထားပါတယ်အဲ့တော့ဒီချက်တွေကကျွန်တော်တို့ရထားတယ်ရနေတယ်ဘယ်လိုဆိုထုတ်ဖို့ပြောဆိုရတာကအခြေအနေဟာပြည့်ပြည့်စုံစုံနဲ့မရှိသေးဘူးဒီလုံလောက်တဲ့လွတ်လပ်မှုလည်းမရသေးဘူးဆိုတော့အမှန်ပါပဲ
ဟုတ်ကဲ့ဆိုတော့ဒီပြည့်ပြည့်စုံခြင်းမရှိသေးဘူးဆိုတဲ့အနေအထားတွေဟဲ့လားလွတ်လပ်မှုမရှိဘူးဆိုတဲ့အနေအထားတွေမှာအဓိကဘလို့အချက်တွေဘလို့အခြေအနေတွေကိုအဓိကမအားလို့ထောက်ပြချင်ပါလဲရှင်ဟုတ
်တော့တော့40လုံးကိုမြင်ကြည့်ပြီးချင်ပါတယ် Constitution အရာလေးပေါ့နော်ဒီလွတ်လပ်စွာထုတ်ဖို့ပြောဆိုရတာကနေပတ်သက်ပြီးတော့ရေးသားပြည့်စီတာစံပွင့်လင်းလင်းချစ်ချစ်ပြင်းပြင်းထည့်ထည့်ဝင်ဝင်မရှိဘူးခံခံမမမရှိဘူးနောက်ပြည်သေးဥပဒေဒီမှာဆိုလို့ရှိရင်လည်းကျွန်တော်တို့တိုက်ရိုက်ဆိုင်တဲ့သတင်းမီဒီယာဥပဒေရောပုံနှိပ်နဲ့ပုံထုတ်ဝေခြင်းဆိုင်ရာထုတ်ဝေခြင်းလုပ်ငန်းဆိုင်ရာဥပဒေကိုဒီဒီဥပဒေနှစ်ခုကပေါ့နော်ဥပဒေအပြင်လုံခြုံလုံလေဥပဒေမှာပါလွတ်လပ်စွာထုတ်ဖို့ဆွဆူရည်တော်ခွင့်ကိုဖိနှိပ်တဲ့ချုပ်ချယ်တဲ့ကန့်သက်တဲ့ဆန့်ကျင်နေတဲ့အကြောင်းအရာတွေအများကြီးပါလာတယ်တခါသတင်းမီဒီယာကောင်စီဖွဲ့စည်းခြင်းကအစပေါ့နော်ဖွဲ့စည်းခြင်းဆိုင်ရာလုံခြုံလုံစည်းရင်းနေရအစလွတ်လပ်မှုမရှိတာတွေအများကြီးရှိနေတယ်အဲ့ဒီပြင်တခြားရဲဥပဒေတွေများစွာပေါ့နော်အဲ့ဒီဥပဒေတွေမှာလည်းဖွဲ့စည်းခြင်းကဥပဒေနဲ့ပါအဲ့ဒီနေရာမျိုးကြီးလွတ်လပ်စွာထုတ်ဖို့ပြောဆိုရတာဝင်နဲ့မလျော်ညင်းတဲ့နေ့ကိစ္စတွေဥပဒေပေါ်များစွာရှိနေတယ်ပေါ့နော်အဲ့တော့လွတ်လပ်စွာထုတ်ဖို့ပြောဆိုရတာဝင်ကြီးပဲတက်တယ်မဟုတ်တဲ့ဘင်းလွတ်လပ်စွာစီတန်းစီလေးခွင့်ဒီမှာပါပြဿနာကြီးရှိလာတယ်အဲ့ဒါကြောင့်မလို့နောက်ဆုံးတော့ဒါတွေပဲပြဿနာရှိရပေါ့တခါ institution ဆိုင်ရာလို့ပြောရင် media အဖွဲ့ကြီးဖွဲ့စည်းမှုတွေနဲ့ပတ်သက်ပြီးတော့လည်းစင်နာပြောဆိုတဲ့ media ကောင်စီရဲ့ပြဿနာမျိုးကြီးတခြားလွတ်လပ်စွာတိုင်း media အဖွဲ့ကြီးများဖွဲ့စည်းရာမှာခက်ခဲတွေ့နိုင်တာတွေဟုတ်ကဲ့တူဂျင်းဆိုင်ရပါတော့တူဂျင်းကိုစောင့်ကြည့်တာတွေဒီအားပေးတာတွေဒါတွေလည်းရှိနေသေးတဲ့အခါကျတော့အချင်းအမြင်ကတော့ level 4ခုစလုံးမှာပဲရှင်နေတာထင်ထားသလိုမဟုတ်ဘူးဆိုတာကတော့ပြနေပါတယ
်ဟုတ်ကဲ့ဒီတော့မြန်မာနိုင်ငံအတွက်ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တို့ဟလာပြီးတော့ဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ဒီအကာအကွယ်ပေးနိုင်မဲ့အခြေအနေတွေကိုအစိုးရအသစ်လက်ထက်ထဲမှာရဖို့အတွက်ပန်အမေရိကန်ပါဝင်ပေါ့နော်မတိယာတို့ဒီပန်မြန်မာအဖွဲ့တွေကဘယ်လိုများထောက်ပြချင်ပါလဲရှင
်အပီကဲရဲ့ UVR Universal Periodic Review မှာလည်းကျွန်တော်တို့တင်ခဲ့တယ်လက်ရှိအစိုးရကတော့အချက်အလက်တော်တော်များများကိုလုပ်ပါမယ်လို့ဝန်ခံထားတာမျိုးမရှိဘူးပေါ့နော်တိုးတိုးအစိုးရအသစ်လက်ထက်ရောက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့တင်ခဲ့တဲ့GDPR မှာတင်ခဲ့သလိုပါပဲအနည်းဆုံးတော့ဒီ International Convention on Civil and Political Rights for ICCPR ကိုလက်မှတ်ထိုးတာကနေစပြီးတော့တခြားဒီဘက်မှာရှိတဲ့ပြင်သစ်နဲ့အလားဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြင်သစ်နဲ့စကလုံးပြီးဒီတဲ့ဥပဒေညောင်များစွာတွေကပြင်သစ်နဲ့အချက်တွေကိုလာမဲ့သူ့ရောက်ဖွဲ့အနေနဲ့ရောသူ့တော်အနေနဲ့ရောပြုပြင်ပေးသွားနိုင်လို့ပြောနေတယ်တိုင်လဲတိုက်တွန်းပါတယ်ပြီးတော့အခုလာမဲ့ဒီကောက်ပွဲကရလာတဲ့ကိုယ်စလေဒီယာဆိုရင်ဒါနဲ့အစိုးရနဲ့လွတ်တော်ကြီးထဲမှာရောက်သွားမယ်ထဲမှာဆိုလို့ရှိရင်ဆိုင်ကြီးဆရာကြီးတရားဆရာကြီးလည်းပါနေတဲ့အတွက်ကြောင့်မလို့အဲ့ဒီကိစ္စနဲ့ပတ်သက်ရင်တော့အရင်ထက်ဆိုင်ပုံပြီးတော့ညှောင်းလင်းချက်ရှိလာမယ်လို့ညှောင်းလင်းပါတယ်ဒါပေမဲ့အဲ့လောက်နဲ့မပြီးသေးဘဲနဲ့ဒီအပြင်ပြည်နယ်ကဒီအဖွဲ့အစည်းတိုင်းဆိုင်ရာနဲ့ပတ်သက်ရင်ရောကျွန်တော်တို့နောက်ထပ်စိတ်ကြောစောပြီးကြရည်လဲလို့နေပါဦးမယ်အဲ့ဒါတွေကလည်းတင်မာအနေနဲ့ကိုစူးစမ်းပြီးဆောင်ရွက်သွားဖို့စဉ်းစားထားပါတယ
်ဟုတ်ကဲ့ဆိုတော့အခုဒီအစိုးရအသစ်လက်ထက်ထဲမှာဒီဒါတွေဟာဘလောက်တိုင်းတာထိဒီတိုးတက်လာမယ်ဘလောက်တိုင်းတာထိလွတ်လပ်မယ်လို့မတိရလို့သုံးသပ်ပါလဲရှင်ဟုတ
်အဲ့ဒါတော့ပြောဖို့တော့သိခဲ့ပါတယ်ဒါဖြစ်လို့လဲဆိုအစိုးရအသစ်ကလည်းမဖွဲ့ရသေးဘူးလွတ်တော်ကလည်းမစတင်ရသေးဘူးပေါ့နော်အဲ့ဒီခါကျတော့အဲ့ဒီအချင်းချင်းကိုပြောဖို့ခက်ပါတယ်ခုနပြောသလိုပါပဲအဲ့ဒီအခုဒီတော့ကျွန်တော်ခံရတဲ့သူတွေထဲမှာကိုယ်တိုင်ဒီလိုအခက်အခဲတွေအကျတဲတွေကိုရုန်းကန်ရင်ဆိုင်ခဲ့ရတဲ့ဆိုင်ကြီးဆရာကပြားဆရာကြီးပါနေတာဖြစ်တဲ့အကြောင်းတော့အရင်ထက်ဆိုင်ညှောင်းလင်းမိပါတယ်လို့ပြောပြရစီ
ဟုတ်ကဲ့ဆိုတော့ဒီတော့အခုသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေအတွက်ကြိုးပမ်းနေကြတဲ့မတ်တရာတို့ဟလာပန်မြန်မာအဖွဲ့တွေကအစားပေါ့နော်ဒီအစိုးရအသစ်လက်ထက်ထဲမှာခုနကလိုမျိုးလွတ်လပ်စွာထုတ်ဖော်ရေးသားခွင့်တွေပြောဆိုခွင့်တွေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်မှုရှိပါလားရှိရဆိုရင်ဘယ်လိုအချက်တွေပေါ်မှာစိုးရိမ်မှုရှိရလို့ပြောနိုင်မလဲရှင်
အဲ့ခုနကပြောတဲ့အတိုင်းပါပဲအစ်င်လေးစင်လုံးကျွန်တော်တို့ကစိုးရိမ်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီအကလားသတန်းပေါ့နော်ဒီမြို့တော်သတန်းဆိုတာသတန်းငါးနှစ်အတွင်းမှာအင်တာနက်များပြားလာတဲ့ဟလာဒီဇယ်ဥပဒေဆိုင်ရာရှင်အာနေချက်ဒီဒါတွေကိုတကယ်ရောထူးထူးရောက်ရောက်ပြင်လို့အဆင်ပြေနိုင်လောက်တဲ့အထိရှိပါမလားဆိုတာမျိုးလဲကျွန်တော်တို့ကစိုးရိမ်တာပေါ့နော်နောက်တစ်ခါအနာအထူးကြီးအနာ ရှိတဲ့ထိပ်တိုင်းတွေတင်အရေးကြီးတာမဟုတ်ပဲနဲ့ပေါ့နော် mid level လို့ခေါ်တဲ့ဒီအလယ်လက်ရရှိအဆင့်ကနေအောက်ခြေအဆင့်ကဝန်ထမ်းတွေပါဥပဒေထုတ်ဖို့ပြုစုကြီးသားခွင့်နဲ့ပတ်သက်ပြီးတော့တကယ်ဆက်ဆက်ဝင်ဝင်နားလည်သဘောပေါက်ပြီးကာကွယ်နိုင်ဖို့အခွင့်အရေးကလည်းအင်းအင်းပေါင်းများစွာအရိုးဆွဲနေတဲ့ဒီလိုခွေကြီးရန်တရားတွေကနေဖြတ်တန်းရတာဖြစ်တဲ့ကြောင့်လို့ခက်ခဲကောင်းခက်ခဲနိုင်နေပေါ့နော်အဲ့ဒီကြောင်မလို့ဒါတွေလည်းထည့်တွေ့ရမှာဖြစ်တဲ့ကြောင်မလို့လုံးလုံးကြီးစိတ်အေးနိုင်တာမဟုတ်ဘူးလို့လုံးလုံးကြီးလည်းအရင်ကြီးစိတ်ကူနေရတဲ့အနေအထားလည်းမရှိပါဘူး
။ဟုတ်ကဲ့ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။